ဒီခေတ်ရဲ့နိုဝင်ဘာလကုန်ပိုင်းတုန်းကဖားကန့်ဒေတာရင်မြေစာပုံပြိုလို့လူတရာကျော်တည်ဆုံးခဲ့ရတဲ့နေရာမှာမြေစာပုံထပ်ပြိုကြပြီးရေမစဲကြောက်ရှာဖွေတဲ့လူတွေပျောက်ဆုံးနေလို့ကုညီကဲဆယ်ရဲတွေအပူသဖြင့်ရှာဖွေနေတဲ့ဖြစ်ကြောင်းဒေတာခံတွေကပြောပါရယ် ဒီနေ့အတွင်းမှာလူရနဲ့ချီတေဆုံးပျောက်ဆုံးခဲ့ရတဲ့မြေစာပုံပြိုကျမှုတွေဟာဆက်တိုက်ဆိုသလိုဖြစ်ပေါ်နေတာဖြစ်ပြီးတပ်ဆိုင်ရာတာဝန်ရှိသူဖက်ကဘေးအန္တရာယ်ကင်းရှင်းရေးကိုအထူးသတိထားဆောင်ရွက်တင်တယ်လို့လည်းအကြံပြုကြပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင်
ဟုတ်ကဲ့ပါကမ္ဘာ့စစ်မီအရေးသွေးရှိတဲ့ကြောက်စိမ့်တွေထွက်ရှိရာမြန်မာနိုင်ငံကချင်းပြည်နယ်ဖားကန့်ဒေသတွေကကြောက်စိမ့်တူဖော်ရေလုပ်ငန်းခွင်တွေမှာကြောက်စိမ့်တူဖော်ရာကထွက်ရှိလာတဲ့စွန့်ပစ်မြေစာပုံတွေပြိုကျလို့လူရနဲ့ချီပျောက်ဆုံးတေဆုံးခဲ့ရတဲ့အကြောင်းကြီးကဒီနှစ်ပိုင်းအတွင်းမှာကိုအနည်းဆုံး၅ကြိမ်လောက်ဖြစ်ပွားခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့နိ ြခဲ့တဲ့မြေစာပုံနားမှာပဲနောက်ထပ်မြေစာပုံထပ်ပြိုကျခဲ့ပြီးတော့အခုချိန်ထိမြေပြိုကျမှုတွေပါသွားသူဘယ်နှဦးရှိတယ်ဆိုတာမသိသေးတယ်လို့တည်ဆုံးသူအလောင်းတွေကိုတူးဖော်လို့မရသေးဘူးလို့ဖားကန့်ဒေတာခန်သတင်းသမားတဦးဖြစ်တဲ့ဦးစော်မိုးထက်ကပြောပါတယ
်။ကျွန်တော်ဖြစ်တာကဦးစော်မိုးကတည်ဆုံးလုံးကုမ္ပဏီကနေမြေစာပြိုပြီးတော့လူတရာကျော်တည်တဲ့နေရာနဲ့ကပ်ရက်ပဲအဲ့ဟာနဲ့တပုံနဲ့အတူတူပဲမှာလုံးလုံးတော့အဲ့မှာဟိုအလောင်းကရှာမရသေးဘူးကမနေ့ကညနေကျတော့ဒီကျောက်သိန်းလုပ်ငန်းကစွန့်ပစ်တဲ့မြေစာပုံတွေမှာဒီမစင်းမရှာဘူးတားမြစ်ဖို့ကတော့နည်းနည်းတော့ခက်မဲ့တင်တယ်အမအခုပြိုကျသွားတဲ့ဟာကလည်းအဲ့လိုမြေသားသွန်နေတဲ့မြေသားသွန်နေတဲ့အပုံမှာကြာနေတဲ့မြေသားပြိုတဲ့ဆဲပါသွားတာဒီ
မြေစာပုံပြိုကျလို့တေဆုံးပျောက်ဆုံးရတဲ့လူအများစုကမြန်မာနိုင်ငံအနှံ့ကနေဖားကန့်ကိုလာရောက်ပြီးစွန့်ပစ်မြေစာပုံတွေမှာကြောက်တီကိုလိုက်လံရှာဖွေပြီးလုပ်ကိုင်စားတောက်နေသူတွေဖြစ်ပါတယ်။ဖားကန့်ဒေတာကြောက်စိန်လုပ်ငန်းဝင်နေတဲ့မြေစာပုံပြိုကျခဲ့လို့လူရာနဲ့ချီတေဆုံးခဲ့ရတဲ့အပေါ်ဒေတာခန်နေတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဆက်ရက်နေရကြီးတွေတူဖော်ပြီးလုပ်ကိုင်နေတဲ့ကြောက်စိန်တူဖော်ရေးလုပ်ငန်းဝင်လုံခြုံရေးနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတွေနဲ့ပတ်သက်လို့သတိပေးတိုက်တွန်းမှုတွေဇက်တိုက်ဆိုသလိုလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။စွန့်ပစ်မြေစာပုံတွေကိုတတ်မှတ်စံချိန်မီအမြင့်ပေးတဲ့တတ်မှတ်ဖို့ဒေသခံတွေအပါအဝင်ရေမစေးကြောက်ရှာဖွေသူတော်တော်များများမှီတီလောက်ကင်နေရတဲ့မြေစာပုံစွန့်ပစ်နေရအတွက်စနစ်တကျဆောင်ရွက်ပေးတင်ပါတယ်လို့ဖားကန့်ဒေသကသတင်းသမားဦးစော်မှုထက်ကပြောပါရတယ်
။အဲ့ဒီမှာရေမစေးကြောက်ရှာဖွေစားတောင်းနေရတဲ့ဒေသခံတွေရှိတယ်လေ။အဲ့ဒီလူတွေကဒီလောက်ပဲလောက်ရတာ။ကျွန်တော်အကြံပြုတာတော့နှစ်ဦးနှစ်ဖက်လုံးကတပည့်တွေလုံးမှာဖြစ်မှာပြောတော့ဒီမစင်းတောက်ရှာပူတဲ့လူတွေဘက်ကလည်းပါတယ်ဆိုရှင်စက်ချွင်ဝင်ကြီးဌာနနဲ့ဒေသဆိုင်ရာအာဏာပိုင်အဖွဲ့ကြီးတွေကထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာရမယ်ပေါ့နော်နောက်ပြီးတော့တစ်ခါဒီအဲ့ဒီအာဏာပိုင်အဖွဲ့ကြီးတွေကလည်းဘာလုပ်ပြရမလဲဆိုတော့ဒီမစင်းတောက်ရှာပူတဲ့လူတွေကိုအသက်ဘေးအရင်ကြီးကြီးရှာပူနိုင်မှုအတွက်အမြဲတမ်းဘုံတွေကိုသူတို့တတ်မှတ်အမြင်တတ်မှတ်အကြည့်တယ်နောက်ပြီးတော့သတ်မှတ်ကုမ္ပဏီပေါ့နော်သတ်မှတ်မြေစာပုံပေါ့တူးတဲ့ကုမ္ပဏီကများပြီသူတို့သတ်မှတ်ထားတဲ့မြေစာပုံကအရန်နေနေတဲ့အခါကျတော့ကုမ္ပဏီ10လောက်ကပြည်လို့ရှိလို့ရှိရင်ကုမ္ပဏီတစ်ခုမြေစာပုံကအသီး20ပဲထားအောင်10ခုဆိုအသီး100တော့မင်းအသီး100ရဲ့တရက်တည်းနဲ့24နာရီပြည့်တဲ့အားကဒီမြေစာပုံကချက်ချင်းအကြီးဖြစ်လာနိုင်တယ်နောက်ပြီးတော့အဲ့လိုစုစုံပြီးပြည့်တဲ့အတွက်လည်းဒီပစိကြောက်ရှာတဲ့လူတွေကဒီလိုနေရာတွေမှာစုစုလာကြတာဟုတ်ဒီတစ်ခါကြောက်ရှာတဲ့လူတွေလည်းမြေစာပုံကြီးတွေကအမြင်ကြီးမဖြစ်တဲ့အတွက်အသက်အန္တရာယ်ကြီးနေရှာလို့ရတယ်။နောက်ဆုံးချစ်ခဲ့အောင်တော်မှဒီလိုအဆုတ်အကျုံနဲ့ပြေဆုံးမှုတွေနေပါသွားလို့ကျွန်တော်ကတော့အကျဉ်းပြုချက်တဲ့
။ဖားကန့်ဒေသမှာကြောက်စင်းတူဖော်နေတဲ့ကုမ္ပဏီပေါင်း50ကျော်ရှိတယ်လို့မြေစာပုံပြိုကျခဲ့တာကတော့ဒီနှစ် January လ9ရက်နေ့ကတစ်ချိန်၊ March လ6ရက်နေ့ကတစ်ချိန်၊ March လ30ရက်နေ့ကတစ်ချိန်၊ September လ2ရက်နေ့ကတစ်ချိန်နဲ့ November လ21ရက်နေ့ကတစ်ချိန်5ချိန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသကြောက်စင်းတူဖော်ရေးလုပ်ငန်းမှာမြေစာပုံပြိုကျလို့တည်ဆုံးသူရာနဲ့ချီရှိခဲ့တဲ့အပေါ်သက်ဆိုင်ရာကုမ္ပဏီနဲ့မြမအစိုးရအနေနဲ့တာဝန်ယူသင့်တယ်လို့မြမကြောက်စင်းလုပ်ငန်းနဲ့ပတ်သက်ပြီးအစီရင်ခံစာထုတ်ပြန်ထားတဲ့ Global Witness အဖွဲ့ကကြေညာထားပါတယ်။နိုဝင်ဘာလမြေပြိုကျမှုနဲ့ပတ်သက်ပြီးတည်ဆုံးခဲ့ရသူတွေအတွက်လည်းအမေရိကန်ပါဝင်တန်ယုံတွေဘက်ကဝန်ထမ်းကြောင့်ကြေညာချက်တွေထုတ်ပြန်ခဲ့ပါသေးတယ်။ဒီရက်ပိုင်းအတွင်းမှာကိုကချင်ပြည်နယ်ကြောက်စင်းတူဖော်ရေးအတွက်မြေစာတဲကားအများအပြားကိုဖားကန့်ဒေသဘက်ပို့ဆောင်နေတယ်လို့လက်ရှိအစိုးရရဲ့လက်ကျန်သက်တမ်းကာလအတွင်းမှာလည်းကြောက်စင်းတူဖော်တာတွေကိုအရင်နဲ့မတူပဲဆက်ရက်နေရကြီးတွေအများအပြားတုံးပြီးအလွန်အကျွံဆောင်ရွက်နေပါတယ်လို့ဒေသခံတွေကပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်။